This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီဒေါ်တာရှင်ပေါောင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်ဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2024ခုနှစ်အောက်တိုဘာလ10ရက်နေ့ရေဒီယိုအန်ယူဂျီမနက်ခင်အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်တွေကိုရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
ရေဒီယို NUG သောရဆင်များမင်္ဂလာပါခင်ဗျာကုချင်းအစပြီး2024ခုနှစ်အောက်တိုဘာလ10ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ပင်လယ်ဘူးမြို့သိမ်းတိုက်ပွဲဟာစကားဆာရဲ့ဒုနဲ့ခံတဲ့ခုခံမှုကို NUG တပ်ဖွဲ့တွေကနိုင်အောင်တိုက်နိုင်သိမ်းနိုင်ပြီဆိုတဲ့အာမခံချက်ဖြစ်တယ်လို့ပြည်ထောင်ဝန်ကြီးပြောကြားတဲ့သတင်းပဲဖြစ်ပါတယ်ပင်လယ်ဘူးမြို့သိမ်းတိုက်ပွဲဟာစကားဆာရဲ့ဒုနဲ့ခံခဲ့တဲ့ခုခံမှုကို NUG တပ်ဖွဲ့တွေကနိုင်အောင်တိုက်နိုင်သိမ်းနိုင်ပြီဆိုတဲ့အာမခံချက်ဖြစ်တယ်လို့ပြည်ထောင်ဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးလွင်ကိုလက်ကအော်တိုဘာလ9ရက်မှာဆိုရှယ်မီဒီယာကတဆင့်ပြောကြားလိုက်ပါတယ်ပင်လယ်ဘူးမြို့သိမ်းတိုက်ပွဲဟာစကားဆာဘက်ကအင်အား1000နီးပါးကိုလေကြောင်းကနေစစ်ကူအကြိမ်ကြိမ်ချပေးပြီးလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်းရာချီဘုံလုံးရေ3000ခန့်လို့သတင်းရပြီးတိုက်ခိုက်ကနလနီးပါအပြင်းထန်ခုခံခဲ့တဲ့တိုက်ပွဲဖြစ်ပါတယ်။စကားဆာကဒလောက်ပြင်းပြင်းထန်ထန်အသေးလေးခုခံမှုကို PDF အဓိကအင်အားနဲ့ဦးဆောင်ပြီးပကဖပလဖစွစွစည်စည်ညီညီညွတ်ညွတ်နဲ့ကုတ်ကိမှုဒူကဘာရဲ့ဦးဆောင်မှုနဲ့ကြမ်းကြမ်းခိုင်ခိုင်အောင်ပွဲခံနိုင်အောင်တိုက်ခိုက်ခဲ့ကြခြင်းဟာတမိုင်းဝင်တိုက်ပွဲကြီးတစ်ခုဖြစ်မှတ်တမ်းဝင်သွားခဲ့ပြီဖြစ်သလိုစကားဆာရဲ့ဒုနဲ့ခံခဲ့တဲ့ခုခံမှုကို NUG တပ်ဖွဲ့တွေဟာနိုင်အောင်တိုက်နိုင်သိမ်းနိုင်ပြီဆိုတာဟာအောင်ပွဲအတွက်အာမခံချက်လည်းဖြစ်ပါတယ်လို့ဝန်ကြီးကဆိုပါတယ်။ဒါပြင်အသက်ဆုံးသွားကြတဲ့သူရဲကောင်းတွေနဲ့ရဲဘော်စွန်စားတိုက်ခိုက်ခဲ့ကြတဲ့ရဲဘော်တွေကိုကုတ်ကဲမှုပေးခဲ့တဲ့ဒုက္ကဘာတို့ကိုလည်းဥညွတ်ဂုဏ်ပြုပါတယ်လို့ဝန်ကြီးကပြောပါတယ်ခင်ဗျာ။အခုတခါတဝင်းမျိုးကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းနဲ့ကိုးချိန်ဘုံကျဲတိုက်ခိုက်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။တဝင်းမျိုးကိုအကြံပတ်စစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းဖြင့်ကိုးချိန်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းPeoples Defense Comrade ကသတင်းထုတ်ပြန်ပါလေ။အော်တိုဘာလ9ရက်နေ့ညနေ 9:13 မိနစ်, 15မိနစ်, 18မိနစ်, 19မိနစ်, မိနစ်20, 21မိနစ်, 23မိနစ်, 24မိနစ်နဲ့ 26 မိနစ်တို့မှာအကြမ်းဖက်စစ်တပ်ကတပင်းမျိုးကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲတရအူးကတက်လာတဲ့ K8W Fighter 2စီးနဲ့ဘုံ9ချိန်ကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါဗျ။တပင်းမျိုးပေါ်ရှိစစ်ကောင်စီတပ်သားများတိုက်ခိုက်ခံရမှာကိုစိုးရိမ်တာကြောင့်စစ်တပ်ကအကြောင်းမဲ့ဘုံကျဲတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့သိရပါဗျ။တပင်းမျိုးတွေမှာစစ်သားတွေမိရှုထားတာတွေနဲ့လေကြောင်းတိုက်ခိုက်တာတွေကြောင့်မြို့ပိုင်းနေအိမ်တွေပျက်စီးဆုံးရှုံးမှုများပြားပြီးမြို့ထဲမှာစစ်တပ်အထိုင်ချထားတဲ့အတွက်နေအိမ်ဘလောက်ပျက်စီးထားတယ်ဆိုတာတိတိကျကျမသိရသေးကြောင်းနဲ့ဘယ်သူမှထိခိုက်မှုမရှိပါကြောင်းဖော်ပြထားပါတယ်ခင်ဗျာအခုဆက်လက်ပြီးရှမ်းပြည်နယ်မိုင်းရယ်နဲ့ချင်းပြည်နယ်ဖလန်းမှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံ3ဦးသေဆုံးခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမိုင်းရယ်မြို့အနီးရှန်တော်ရွာကတန်တော်ဦးတကြားဆက်ယုံကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ2ဦးသေဆုံးပြီး6ဦးထဏ်ရာခဲ့တယ်လို့ဒေသခံတွေထံကနေသိရပါဗျ။အော်တိုဘားလ9ရက်နေ့မနက်9နာရီကမှအဲ့ဒီတကြားဆက်ယုံကိုဘုံသုံးလုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာခဲ့သူတွေကိုတော့ကြီးသီးဆက်ယုံဘက်ကိုပို့ဆောင်ထားတယ်လို့ဆိုပါတယ်။အဆိုပါတကြားဆက်ယုံဟာတန်တော်ဦးကုမ္ပဏီပိုင်းတကြားဆက်ယုံဖြစ်ပြီးထိခိုက်သေဆုံးခဲ့တဲ့သူတွေဟာဆက်ယုံဝန်ထမ်းတွေဖြစ်ပြီးအဆောက်အဦထိခိုက်ပျက်စီးတာတွေလည်းရှိခဲ့တယ်လို့သိရပါတယ်။အလားတူချင်းပြည်နယ်ဖလန်းမြို့နီးကကြေးရွာနှစ်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် မျိုးသားတူသေဆုံးခဲ့ရတယ်လို့ချင်းမျိုးသားကာကွယ်ရေးတပ် CNDF ကဆိုပါတယ်စက်တင်ဘာလ9ရက်နေ့နေ့လယ်တနင်္ဂနွေဝန်းကျင်မှာအဆိုပါကြီးရွာနေရွာကို Jet Fighter နဲ့ပုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးတောင်ယာလုတ်ကိုင်းနေတဲ့အသက်56နှစ်အရွယ်ဘေခိခူဆိုသူပွဲချင်းပြီးသေဆုံးခဲ့ကကလေးငယ်တချို့ဒဏ်ရာခဲ့ပါတယ်ဒါပြင်နေ့လယ်တနင်္ဂနွေဝန်းကျင်မှာလည်းဖလန်းမျိုးအခြေဆိုင်စစ်ကောင်စီရဲ့ခလာယာ268တပ်ကနေကြီးရော်တွေဘက်ကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီးနဲ့ရန်တမ်းပစ်ကတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတခါဘူးသူမျိုးတွင်အချမ်းပတ်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်သားဖ2ဦးသေဆုံးခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်မူဒရော်ခိုင်ဘူးသူမျိုးနဲ့ဒီလော်ပူမှာ2024ခုနှစ်အော်တိုဘလ5ရက်နေ့ညနေ 3:30 ချိန်အချမ်းပတ်စစ်တပ်မှလေရင်နဲ့ဘုံနှလုံးကျဲချတိုက်ခတ်ခဲ့ရာသားဖ2ဦးသေဆုံးသွားကြောင်း KNU ဘဟုမှတင်ထုတ်ပြန်ပါတယ်ဆော်ဖာနူ25နှစ်နဲ့သူ့ရဲ့သမီးဖြစ်တဲ့နော်မှုနော်၃နှစ်တို့သေဆုံးခဲ့ရပြီးနော်ဖိုးငယ်၁၄နှစ်ဟာလည်းထိခဲ့တဲ့အရာရှိခဲ့တဲ့အပြင်ညနေ၄နာရီချိန်မှာလေကြောင်းတိုက်ခတ်မှုတစ်ကြိမ်ထပ်မံပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒူပလာယာခရိုင်ဝင်းရီးမြို့နယ်အနန်းကွင်းတမယာဝင်းခနဒူခော့ဘူးနယ်ကြောက်ဘလူးတို့မှပြည်သူများဟာတိုက်ပွဲများကြောင့်ငါးလကျော်ကြာကြက်ချောကြက်ချံရွာကိုတွားရောက်ဆစ်ဆောင်နေရတယ်လို့သိရပါတယ်။လက်ရှိဆစ်ဆောင်များနေထိုင်ရေးကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်နေပြီးစားနပ်ရိက္ခာစီဝါများလည်းလိုအပ်နေတယ်လို့ဆစ်ဆောင်များကပြောဆိုထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးရီရာရှင်မြို့နယ်မှာ PDF ရဲဘော2ဦးပြစ်သက်ခံရပြီး3ဦးဖမ်းဆီးခံရတဲ့တဲ့တင်ကိုလည်းတင်ဆက်ပေးကြပါမယ်။ပဲခူးတိုင်းရီရာရှင်မြို့နယ်ဇရစ်ဆန်းကြီးရွာနီးနဲ့ချောင်းမကြီးဆယ်နီးမှာအလုတ်ကိစ္စနဲ့သွားတဲ့ PDF ရဲဘော2ဦးပြစ်ခတ်ခံရပြီး3ဦးဖမ်းဆီးခံရတယ်လို့ဒေသခံပြည်သူကာကွယ်ဖွဲ့တွေထံကနေသိရပါတယ်။အော်တိုဘားလ9ရက်နေ့လေတနအိကန်က PDF ပူပေါင်းဖွဲ့ဝင်ရှိဦးဟာဝေတောင်ချောင်းမကြီးလမ်းတိုင်းခရီးသွားနေစဉ်စိုက်ကဲဘိန်းပေါက်တာကြောင့်ရဲဘော်3ဦးကစိုက်ကဲပြင်ဖို့ကြံရိတ်ခဲ့ချိန်မှာစစ်ကောင်စီတပ်သားတွေရောက်ရှိလာပြီးဖမ်းဆီးသွားခဲ့တာပါ။ဒါပြင်နောက်တနေ့မနက်7နာရီချိန်ခန့်မှာချောင်းမကြီးဆယ်နီးကကြံကင်းထဲမှာပုန်းခိုနေတဲ့ကြံရဲဘော်9ဦးစီကိုလည်းစစ်ကောင်စီဖွဲ့ဝင်တွေရောက်ရှိလာပြီးပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်2ဦးသေဆုံးက3ဦးထွက်ပြေးလွတ်မြောက်လာခဲ့တယ်လို့သိရပါတယ်။တရင်ခဲ့တဲ့ရဲဘော်တွေစီကနေလက်နက်လက်ပြုံပုံကြီးစံတွေနဲ့ဆက်ဆက်ပစ္စည်းတွေကိုစစ်ကောင်စီတပ်ကသိမ်းဆီးရရှိသွားတာတွေရှိပေမဲ့အရေးအတွက်ကိုအတည်ပြုနိုင်သေးဘူးလို့ကာကွယ်ဖွဲ့တွေကဆိုပါတယ်စစ်ကောင်စီရဲ့ဝါဒပြန် Telegram စာမျက်နှာများမှာတော့ရီရာရှိမာ PDF တွေကိုပြစ်ခတ်ဖမ်းဆီးခဲ့ရာ2ဦးသေဆုံးပြီး3ဦးဖမ်းမိထားကတနက်ဆယ်လက်ကြီး၄ရာကျော်လက်ပြုံပုံ9လုံးကြီးရင်3ခု icon 4လုံးနဲ့ drone နဲ့ဆက်ဆက်ပစ္စည်းများအပြင်စိုက်ကဲတွေကိုပါသိမ်းဆီးရရှိထားတယ်လို့ဖော်ပြပါတယ်ခင်ဗျာခုတကတောင်းဒေတာမှာတရားဝရီစုမိုးရေးအခြေခံပလိတင်တန်းတင်းနှံစင်ဝင်ပြုတ်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ပလောင်ပြည်နယ်လူမျိုးရေးတအူ PSLF DNLA အုပ်ချုပ်နယ်မြေတနေရာမှာတရားဝရီစုမိုးရေးအခြေခံပလိတင်တန်းအပတ်စဉ်ကတင်းနှံစင်ဝင်ခန္ဓာကိုစက်တင်ဘာလ10ရက်နေ့ကကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ်။အဲဒီခန္ဓာမှာ PSLF DNLA ထရီတွင်းမှုဗိုလ်ချုပ်တရဖုံးကျော်ကတောင်းပြည်တွင်တရားဝရီစုမိုးရေးလုပ်ငန်းများပုံမှန်လှုပ်ဆောင်သွားရလိုအပ်ပြီးချမှတ်ထားတဲ့ဥပဒေများကိုပြည်သူများလိုက်နာမှုရှိမရှိစောင့်ကြည့်သွားရန်မိမိတို့ကိုယ်တိုင်လည်းလိုက်နာမှုရှိအောင်ကြိုးစားသွားကြရန်မှာကြားခဲ့ပါတယ်။ဒါပြင် BSLF DNLA အုပ်ချုပ်ရေးဌာနမှူးဗိုလ်မှူးချုပ်တာကူးစာနဲ့ရဲချုပ်ဗိုလ်မှူးကြီးတာကုံခရီတို့ကလည်းတက်ရောက်အမှာစကားပြောကြပြီး BSLF DNLA ထိပ်ပိုင်းခေါင်းဆောင်များဒေသခံပြည်သူလူထုများဆရာများနဲ့ကျောင်းသားကျောင်းသူများအပါအဝင်လူဦးရေ150ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်။တနန်းကာလလီလာကျော်တွင်ရဲကျင်းဖို့တရားဝရီစုမိုးရေးခြေခံမှုများရာဇသက်ကြီးတည်မမှုဆိုင်ရာများတပ်တည်ခံဥပဒေများပြစ်မှုဆိုင်ရာကျင့်ထုံးဥပဒေများနဲ့အခြားလုပ်ငန်းဆိုင်ရာဘာသာရပ်များစုစုပေါင်းဘာသာရပ်26ခုကိုကျွမ်းကျင်ဆရာများနဲ့စီဒီအန်ရဲများကတင်ကြားပို့ချပေးခဲ့တာဖြစ်ပါတယ်။ဆိုပါတင်တဲ့မှာတင်တန်းသား90တင်တန်းသူ45ဦးစုစုပေါင်း135ဦးတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးစေအုပ်စုဟာအခိုင်အမာခံစစ်ယူထားတဲ့မြို့တွေကိုပါခုခံနိုင်ခြင်းမရှိတော့ဘဲစစ်တိုက်လူစိတ်ကိုပင်ပင်လယ်ဘူးတိုက်ပွဲမှာပြည်သူကာကွယ်တပ်မတော်နဲ့ပတ်ကပ်ဖောက်တွေကရိုက်ချိုးနိုင်လိုက်ပြီဖြစ်တယ်လို့ PDF Insight ဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။စေအုပ်စုဟာအခိုင်အမာခံစစ်ယူထားတဲ့မြို့တွေကိုခုခံနိုင်ခြင်းမရှိတော့ဘဲစစ်တိုက်လူစိတ်ကိုတော့ပင်လယ်ဘူးတိုက်ပွဲမှာပြည်သူကာကွယ်တပ်မတော်နဲ့ပတ်ကပ်ဖောက်တွေကရိုက်ချိုးလိုက်နိုင်ပြီဖြစ်တယ်လို့အော်တိုဘာလ9ရက်မှာစစ်ရေးအခြေအနေများကိုသုံးသပ်တဲ့ PDF Insight ကဖော်ပြပါတယ်။ပင်လယ်ဘူးမြို့ခုခံကာကွယ်ရေးအတွက်ရန်သူတိုင်ရင်ပေါင်း၁၁ရင်းလေရင်ပုံကျဲမှုပေါင်းအချိန်130ကျော်အသုံးပြုခဲ့ပေမယ့်စစ်တုံးပန်းတွေရရှိခဲ့သလိုလက်နက်ပေါင်း400ကျော်ကိုသိမ်းပိုက်ရရှိထားပါတယ်လို့ဆိုပါတယ်။စကိုင်းတိုင်းထပ်ပိုင်းပင်လယ်ဘူးမြို့ကိုပေါင်900ပေါင်300ပေါင်200ဘုံအလုံးပေါင်း3000ကျော်ကျဲချနေတဲ့ကြားကနေပြည်သူကာကွယ်ရေးတပ်မတော်နဲ့ပတ်ကပ်ဖွဲ့တွေကမြို့ကိုသိမ်းယူရရှိလိုက်တာဖြစ်ပါတယ်။ဒီဖြစ်စဉ်ကိုကြည့်ရင်ရန်သူလေကြောင်းတိုက်ခိုက်မှုဟာ ပြည်သူ့ကာကွယ်ရေးတပ်မတော်နဲ့ပကဖအဖွဲ့တွေရဲ့စီးအောင်ပွဲတွေကိုတားဆီးနိုင်ခြင်းမရှိဘူးစီးရေးရည်မှန်းချက်မရရှိရေးပိတ်ပင်နိုင်ခြင်းမရှိဘူးဆိုတာသိသာထင်ရှားပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရေးသတင်းကောက်လို့ချက်တွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွင်းနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်လို့ပြီးမှာတော့ပြည်ရင်းသတင်းတွေကိုຫນွေဦးနိုင်ကဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ10ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့မန္တလေးဒေသကြာကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းကော်မတီအောင်မြင်စွာဖွဲ့စည်းနိုင်တဲ့အပေါ်ပြည်ထောင်စုဝန်ကြီးချုပ်ကကျိုးစုဂုံပြူချောင်းတောင်းဝန်လွှာပေးပို့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးဒေသကြာကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းကော်မတီကိုဖွဲ့စည်းလိုက်တယ်လို့အောက်တိုဘာလ9ရက်နေ့မှာမန္တလေးတိုင်းလွှတ်တော်ကိုစားပြုကော်မတီ CRMH ကအသိပေးဖော်ပြလိုက်တာပါ။အဆိုပါလုပ်ငန်းကော်မတီအောင်မြင်စွာဖွဲ့စည်းနိုင်တဲ့အပေါ်မှာပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကကြိုးစိုးဂုဏ်ပြုကြောင်းတောင်းလွှာပေးပို့လိုက်ပါတယ်။မန္တလေးဒေသမှာတော်လှန်ရေးကာလအတွင်းအ धिक လိုအပ်နေတဲ့ကြားကာလအစီအမံတရက်ကိုဒေသအတွင်းမှာရှိတဲ့တော်လှန်ရေးအင်အားစုများနဲ့အပြန်အလှန်လေးစားမှုဒန်းတူညီမျှမှုယုံကြည်မှုတို့ကိုအခြေခံပြီးတော့ရင်းနှီးပွင့်လင်းစွာပေါင်းစည်းဆောင်ရွက်နိုင်မှုရလဒ်ရဲ့ပထမခြေလှမ်းအဖြစ်ကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းကော်မတီတရက်အားအောင်မြင်စွာအတည်ပြုဖွဲ့စည်းနိုင်တဲ့အပေါ်မှာများစွာကြိုးစားဂုဏ်ပြုပါကြောင်းအလေးနက်ဖော်ပြအပ်တယ်လို့ဆိုထားပါတယ်အဆိုပါကော်မတီကရေးဆွဲမဲ့ကြားကာလအစီအမံဟာမန္တလေးဒေသအတွက်ဒေါ်လာဟီကာလာရဲ့ရှေ့ဆောင်လမ်းပြမြေပုံဖြစ်တယ်လို့အသွင်ကူးပြောင်းရေးကာလာရဲ့လမ်းစာလည်းဖြစ်လိမ့်မယ်လို့ယုံကြည်ယူဆပြီးနောက်ခံအကြောင်းတရားမတူညီကြတဲ့ဒေါ်လာဟီအင်အားစုများဟာယုံကြည်ရာနိုင်ငံရေးအယူဝါဒအသီးသီးကိုဂိုင်ဆွဲလျက်ကြားကာလအစီအမံရေးဆွဲရာမှာပါဝင်ဆွေးနွေးကြမှာဖြစ်ပေမဲ့နောက်ဆုံးမှာဒေသအကျိုးဒေသမှာရှိတဲ့ပြည်သူလူထုအားလုံးတို့ရဲ့အကျိုးကိုသာရှေ့ရှုဆောင်ရွက်ကြရမှာဖြစ်တယ်လို့လည်းဆိုထားပါတယ်အမျိုးသားညီညွတ်ရေးအစိုးရဟာဒေတာအလိုက်ပြည်သူများကိုအမှန်တကယ်ကိုစားပြုပြီးတော်လှန်ရေးအင်အားစုများအားလုံးစုစည်းညီညွတ်စွာပါဝင်ပြီးအသီးသီးထွက်ပေါ်လာကြမယ်နိုင်ငံရေးအစီအမံများကို၎င်းရင်းနိုင်ငံရေးအစီအမံများကိုတာဝန်ခံကစုဖွဲ့ပေါ်ပေါက်လာမယ်ဒေတာကိုစားပြုနိုင်ငံရေးအဖွဲ့အစည်းများဒေတာအစိုးရများကို၎င်းအားပေးကြိုဆိုလျက်ရှိပါကြောင်းနဲ့မန္တလေးဒေတာမှာကြားကာလနိုင်ငံရေးအစီအမံတရက်ထွက်ပေါ်လာရေးအတွက်ဂျိုးပန်းဆောင်ရွက်လျက်ရှိတဲ့မန္တလေးတိုင်းလွှတ်တော်ကိုစားပြုကော်မတီအပါအဝင်မန္တလေးဒေသမှာရွေးကောက်ခံပြည်သူကိုယ်စားလှယ်များနိုင်ငံရေးအင်အားစုများတာဝန်ရှိသူများနဲ့ပြည်သူလူထုအပေါင်းကိုလည်းဂုဏ်ပြုလျက်ဤတော်လွာကိုပေးပို့အပ်တယ်လို့ဖော်ပြထားပါတယ်။မန္တလေးတိုင်းလွှတ်တော်ကိုယ်စားပြုကော်မတီ CRMH နဲ့မန္တလေးဒေသတော်လှန်ရေးအင်အားစုများဟာမိမိတို့မန္တလေးဒေသအတွက်ကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းအစီအစဉ်ကိုလွန်ခဲ့တဲ့2024ခုနှစ်ဇူလိုင်လ12ရက်နေ့ရက်စွဲဖြင့်အများပြည်သူသိရှိစေရန်ထုတ်ပြန်ကြေညာခဲ့ပြီးဖြစ်တယ်လို့သိရပါတယ်။၎င်းလုပ်ငန်းအစီအစဉ်ပါပြဋ္ဌာန်းချက်များနဲ့အညီမန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းကော်မတီဖွဲ့စည်းနိုင်ရန်အတွက်မန္တလေးဒေသကိုစားပြုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအပါအဝင်မန္တလေးဒေသတော်လှန်ရေးအင်အားစုများကြားမှာအချိန်တစ်ခုယူကာအခြေလှယ်ညှိနှိုင်းဆွေးနွေးသဘောတူခဲ့ကြပြီဖြစ်တယ်လို့ဆိုပါတယ်အဆိုပါမန္တလေးဒေသကြားကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွေးရေးလုပ်ငန်းကော်မတီကိုလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကိုယ်စားလှယ်12ဦးနိုင်ငံရေးပါတီများအစုအဖွဲ့ကိုယ်စားလှယ်3ဦးလူထုတပိတ်အဖွဲ့အစည်း CDM ရေးရာအဖွဲ့အစည်းတမကာနှင့်အရက်ဘတ်အဖွဲ့အစည်းအလုံသမားလေသမားအမျိုးသမီးမတန်ဆွမ်း LGBTQ ကျောင်းသားလူငယ်ရေးရာအစုအဖွဲ့ကိုယ်စားလှယ်15ဦးကြားကာလအမျိုးသားညီညွတ်ရေးအစိုးရ၏မန္တလေးဒေသတွင်ပြည်သူ့အုပ်ချုပ်ရေးနှင့်ပြည်သူ့ကာကွယ်ရေးကဏ္ဍအစုအဖွဲ့ကိုယ်စားလှယ်၄ဦးလူနည်းစုလူမျိုးများအစုအဖွဲ့ကိုယ်စားလှယ်၄ဦးပါဝင်သင့်ပါဝင်ထိုက်သူများအစုအဖွဲ့9ဦးနှင့်ဖွဲ့စည်းလိုက်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလပီအမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနနဲ့ချင်းပြည်အစိုးရပညာရေးဝန်ကြီးဌာနတို့အကြားပညာရေးလုပ်ငန်းများပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနနဲ့ချင်းပြည်အစိုးရပညာရေးဝန်ကြီးဌာနတို့အကြားပညာရေးလုပ်ငန်းများပူးပေါင်းဆောင်ရွက်မယ်လို့အောက်တိုဘာလ10ရက်နေ့ချင်းပြည်အစိုးရကတရားဝင်သတင်းထုတ်ပြန်ပါတယ်။ အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနမှပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆုနှင့်ဒုတိယဝန်ကြီးကြားထွယ်ပန်တို့ကတွေ့ဆုံပွဲအစည်းအဝေးအားတက်ရောက်ခဲ့ပြီးတော့ချင်းပြည်အစိုးရဘက်ကဝန်ကြီးချုပ်ဥပါထန်းနှင့်ဝန်ကြီးများတက်ရောက်ခဲ့ကြပါသည်။အဒီနောက်အစည်းအဝေးမှာ Federal Democracy ပညာရေးစနစ်ပေါ်ပေါက်လာရန်နှင့်အခြေခံပညာပြီးဆုံးကြောင်းစစ်ဆေးအကဲဖြတ်ခြင်းဆရာအတတ်ပညာကန်တာအစစ်မြင့်ပညာနှင့်သံမွေးပညာကန်တာတို့ပူးပေါင်းလှုပ်ဆောင်ရန်သဘောတူညီခဲ့ကြပါသည်ခင်ဗျာ။ဆလဘီစကိုင်းတိုင်းဒေသအတွင်းမှာရှိတဲ့မြို့နယ်အချို့မှာဒေသခံပြည်သူလူထုများအတွက်မြေစီလွှာအိတ်300ကျော်ကိုတတချောင်းချီတဲ့ဈေးနှုန်းများဖြင့်ကူညီထောက်ပံ့ပေးနိုင်ခဲ့တယ်လို့ NUG အလုံသမားဝန်ကြီးဌာနအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနရဲ့အစီအစဉ်ဖြင့်မြေပြင်လုပ်ငန်းစီမံချက်များဆောင်ရွက်လျက်ရှိရာမှာပြည်သူလူထုတတချောင်းချီရေးအစီအစဉ်နဲ့ကျေးရွာအခြေပြုမိသားစုမွေးမြူရေးကဏ္ဍအစီအစဉ်လုပ်ငန်းစီမံချက်များကိုအကောင့်အထည်ပေါ်ဆောင်ရွက်လျက်ရှိတယ်လို့ဖော်ပြထားပါတယ်။ဝန်ကြီးဌာနရဲ့ပြည်သူလူထုတတချောင်းချီအစီအစဉ်အနေဖြင့်စကိုင်းတိုင်းဒေသကြီးအတွင်းမှာရှိတဲ့မြို့နယ်အချို့မှာဒေသခံပြည်သူလူထုများအထွတ်မြေစည်းလွှာအိတ်300ကျော်ကိုတတချောင်းချီတဲ့ဈေးနှုန်းများဖြင့်ကူညီထောက်ပံ့ပေးနိုင်ခဲ့ပြီးတော့ကြေးရွာအခြေပြုမိသားစုမွေးမြူရေးကဏ္ဍအစီအစဉ်အနေဖြင့်စကိုင်းတိုင်းဒေသအတွင်းမှာရှိတဲ့မြို့နယ်နှစ်ခုမှာကြက်မွေးမြူရေးလုပ်ငန်းအတွက်တမြို့နယ်လင်ကြေးရွာနှစ်ရွာကြေးရွာတစ်ရွာလင်10အိမ်တော်စုနှုန်းဖြင့်အိမ်တော်စုတစ်စုလင်ကြက်အကောင်ရေ10ကောင်နဲ့ကြက်စာလေးလစာအတွက်တသိန်း2000ကျပ်ကိုထောက်ပံ့ကူညီဆောင်ရွက်ပေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီထိုင်းအစိုးရရဲ့မြန်မာအရေးဖြည့်ရှင်းရန်ကြိုးပမ်းအားထုတ်မှုကိုကြိုဆိုပေမယ့်မြန်မာပြည်သူလူထုရဲ့သဘောထားစံထားအပေါ်အခြေခံဖို့လိုတယ်လို့ NUG နိုင်ငံခြားရေးဒုတိယဝန်ကြီးပြောတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းအစိုးရရဲ့မြန်မာအရေးပေါ်ဖြည့်ရှင်းရန်ကြိုးပမ်းအားထုတ်မှုကိုကြိုဆိုတော်လဲမြန်မာပြည်သူလူထုရဲ့သဘောထားစံထားအပေါ်အခြေခံဖို့လိုတယ်လို့ NUG နိုင်ငံခြားရေးဒူးဝန်ကြီးဦးမိုးစောဦးက Radio NUG ကိုတရားဝင်ပြောကြားထားပါတယ်
။အခုဒီလိုအောက်ပြကြတဲ့အတိုင်းပဲကျွန်တော်တို့နိုင်ငံတကာအတိုင်းအဝိုင်းနေနေပေါ့လေ။မြန်မာအရေးကိုကူညီပြီးတော့ဖြည့်ရှင်းပေးဖို့ကြိုးပမ်းတာတွေ့ရပါတယ်။ဒါကျွန်တော်တို့နိုင်ငံနဲ့နှီးစပ်မှုရှိတဲ့နိုင်ငံတွေဒီအိန္ဒိယနိုင်ငံတွေရောအာဆီယံအဖွဲ့ဝင်နိုင်ငံတွေရောဒီဒေတာတွေနိုင်ငံတွေရောအခုလောက်တော့မကရောစသဖြင့်ပေါ့လေ။အမျိုးစုံကျွန်တော်တို့ကိုချင်းကပ်ပြီးတော့ကျွန်တော်တို့နဲ့လက်ဆွေးနွေးကြည့်နေပြီးတဲ့အခါကျွန်တော်ပြဿနာတွေအပြေတောင်ကြိုးစားမှုတွေတွေ့နေရတယ်ပေါ့လေ။အဲ့တော့ကျွန်တော်တို့အနေနဲ့ဒီလိုမျိုးကြိုးပမ်းချက်တွေအားလုံးကိုကြိုးဆိုပါတယ်ကျွန်တော်တို့ကပြောရမယ်ဆိုလို့ရှိရင်ဒီအာဆီယံရဲ့အချက်၅ချက်ပါတဲ့ပုံသဘောတူညီချက်ဆိုလို့ရှိရင်ဒါအစောပိုင်းကတည်းကပေါ့လေပူပေါင်းပေါင်းဝင်ခဲ့တာရှိတယ်တကယ်တော့ကျွန်တော်တို့ဒီပုံသဘောတူညီချက်ဆိုတာကျွန်တော်တို့နဲ့သဘောတူညီခဲ့တာမဟုတ်ပါဘူးသို့တော်လည်းပဲအာဆီယံဥက္ကဋ္ဌဆက်ဆက်ပုံသဘောတူညီချက်ကိုအကောင့်ထဲပေါ်ပို့ကြိုးပမ်းချက်အားလုံးကိုအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့အများနဲ့ပူပေါင်းပေါင်းဝင်ကူညီခဲ့တယ်ဆွေးနွေးပွဲတွေစီဝေးတွေပေါ်တော့ညှိနှိုင်းမှုတွေဒီလိုမျိုးဖိတ်ကြားတဲ့အခါမှာလည်းအများနဲ့ပဲကျွန်တော်တို့မပြတ်မကွက်တက်ရောက်ခဲ့တယ်ပေါ့လေဒီအာဆီယံဆိုလို့ရှိရင်လည်းဒီအာဆီယံကနိုင်ငံတချို့ရဲ့ကြိုးပမ်းမှုတွေပေါ့နော်တို့ရဲ့သက်ဆိုင်နိုင်ငံတွေမှာဖိတ်ကြားပြီးတော့ဆွေးနွေးပွဲတွေလုပ်တာမျိုးတွေဆိုလို့ရှိရင်လည်းကျွန်တော်တို့အပြည့်အဝပဲပူပေါင်းပေါင်းဝင်ပြီးတော့တက်ရောက်ခဲ့တာလေးရှိပါတယ်ဒါပေမဲ့လို့လည်းကျွန်တော်တို့အနေနဲ့ကလည်းပေါ့လေဒါနိုင်ငံတကာကိုပြန်ပြီးတော့မြေတားရက်ခံချင်တာအဲ့ဒီလိုပြောမြန်မာအရေးနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့ကြိုးစားတဲ့အခါမှာအားလုံးလည်းပေါ့နော်ညှိနှိုင်းမှုတွေရှိဖို့လိုတယ်လို့ထင်တယ်အားလုံးလို့ပြောတဲ့အခါမှာနိုင်ငံတကာတိုင်ဝမ်ကဒီကုလသမဂ္ဂအပေါင်းအာဆီယံအိန္ဒိယနိုင်ငံတွေပေါ့လေညှိနှိုင်းပြီးတော့ပူးပေါင်းဆောင်ရွက်ဖို့လည်းလိုတယ်လို့ပြောချင်ပါတယ်အဲ့တော့တချို့အိန္ဒိယနိုင်ငံများကကျွန်တော်တို့ရဲ့ဒီတော်နိုင်ရေးအင်အားစုတချို့ကိုပေါ့နော်အတင်းအကျပ်အားသမားဖိအားပေးပြီးတဲ့ခါကျတော့ပြောင်းလဲဖြစ်ဖို့ဒါတွေးဆုံညှိနှိုင်းမှုတွေဖြစ်ဖို့ကြိုးပမ်းဆောင်ရွက်နေတဲ့ဆိုတာမျိုးတွေလည်းသိရတယ်ပေါ့နော်အဲ့လိုမျိုးတွေကတော့အလုပ်ပဲဖြစ်ပါဘူးအဲ့ဒီလိုမျိုးကြိုးပမ်းဆောင်ရွက်မှုတွေကတော့လုံးဝအကူအညီအထောက်အပံ့ဖြစ်ပါဖို့ဘူးအဲ့တော့ကျွန်တော်တို့ကတော့အားလုံးညှိနှိုင်းပြီးတော့ပေါ့နော်ကျွန်တော်တို့ရဲ့တော်နိုင်ရေးအင်အားစုများနဲ့လည်းဆွေးနွေးပြီးတော့အပြုသဘောအကူအညီပေးတာမျိုးတွေကိုတော့ပို့ပြီးတော့လိုလားပါတယ်အခုထိုင်းနိုင်ငံဆိုလို့ရှိရင်လည်းမကြသေးပြီကပဲသူတို့ကန့်လန့်တာရှိတယ်ပေါ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုကြိုးစားတဲ့အခါမှာအကူအညီပေးမယ်အလွတ်သဘောညှိနှိုင်းဆောင်ရွက်မှုတွေကိုအာဆီယံဘက်ကနိုင်ငံများနဲ့ Policy Informal Consultation တွေလုပ်မယ်ဆိုတာမျိုးတွေလည်းပြောလာတယ်ကျွန်တော်တို့ကြိုးဆိုပါတယ်အဲဒီလိုကြိုးပမ်းချက်တွေကိုလည်းကျွန်တော်တို့ပူးပေါင်းပါဝင်တော့မှာဖြစ်ပါတယ်သို့တော်လည်းအဲ့ဒီလိုကြိုးပမ်းဆောင်ရွက်တဲ့အခါမှာအရေးကြီးတာကျွန်တော်တို့ပြည်သူလူထုရဲ့သဘောထားစံနှုန်းကိုအခြေခံမှုလိုပါတယ်သူတို့ပြောရမယ်ဆိုလို့ရှိရင်လက်တော်အမြန်ပေါ့နော် ပြဿနာတစ်ခုပြေလည်အောင်စူးစမ်းတာမျိုးရေတို့ဖြည့်ရှင်းချက်တွေမဟုတ်ဘဲနဲ့ဒီရေရှည်တည်တဲ့ခိုင်မြဲမဲ့ပြဿနာပြေလည်ရေးကြိုးပမ်းချက်တွေဖြည့်ရှင်းမှုတွေဖြစ်ဖို့လိုပါတယ်။ဥပမာဖြစ်ပြောရမယ်ဆိုလို့ရှိရင်ဒီစကားစနေပြီးတော့မှလက်ရှိအခြေအနေကဘယ်လိုမှမဖြစ်နိုင်တဲ့အတူရောင်ရုပ်ောက်ပွဲဆိုတာမျိုးကိုဒါသူလုပ်မယ်ဆိုပြီးပြောတယ်။ဒါတော်တော်များများအတူရောင်ရုပ်ောက်ပွဲဆိုတာကအခုလက်ရှိနိုင်ငံရေးပြဿနာတွေကိုဒါပြေလည်မှမဟုတ်ဘူးဖြည့်ရှင်းနိုင်မှာမဟုတ်ဘူး။ဒီလက်ရှိနိုင်ငံရေးပြဿနာများရဲ့ထပ်ပေါက်ပေါ့နော်အဖြေမဟုတ်ဘူး။အဲ့တော့အဲ့လိုမျိုးကိစ္စမျိုးတော့ပြီးအာရုံစိုက်ပြီးအခုကြီးပေးဖို့ကြိုးစားရတယ်ဆိုလို့ရှိရင်လည်းကျွန်တော်တိုက်ပြရပြဿနာကိုပြေလည်အောင်အခုကြီးပေးရမရဘူးဆိုတာကိုတော့ကျွန်တော်ကတော့အသိပေးချင်ပါတယ်။အဲ့တော့ကျွန်တော်တို့တိုက်ပြရပြဿနာကိုအခုကြီးပေးချင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကြိုးစားတဲ့ပူပေါင်းပေါင်းဝဲဆောင်ရွက်ဖို့အခုကြီးဖို့လည်းကျွန်တော်တို့စဉ်ကြဲတဲ့ဆင်နစ်ရှိတယ်။သို့တော်လည်းပဲကျွန်တော်တို့တိုက်ပြရရေရှည်တည်တတ်ခံရတဲ့ပြဿနာပြေလည်မှုမျိုးကိုဥတည်ဖို့လိုတယ်။ပြည်သူလူထုရဲ့သဘောဆန္ဒကိုအခြေခံဖို့လိုတယ်။ကျွန်တော်တို့အင်အားစုအားလုံးနဲ့လည်းတွေ့ဆုံညှိနှိုင်းပြီးတော့ဆောင်ရွက်ဖို့လိုပါတယ်။အဲ့ဒီလိုမဟုတ်ဖဲနဲ့အတင်းအကျပ်ဖိအားပေးဆောင်ရွက်မှုတွေကတော့အလုပ်ဖြစ်ပါမဟုတ်ပါဘူး။အခုလက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲလို့ပြောလို့ဆိုလို့ရှိရင်လည်းဒီအာဆီယံကနေပြီးတော့ဆက်ကဆရဲ့ပုံစံတွေကိုဖိတ်တောက်တွေ့ရတယ်ပေါ့လေ။အဲ့တော့ဒီအမှန်ကတော့ကျွန်တော်တို့နားတဲ့တာကဒီနိုင်ငံရေးမဟုတ်တဲ့ပုံစံပြုဖို့ပေါ့ non political representation ဆိုတာကတော့ဆက်ကဆောက်ကိုစားပြုတဲ့သူကိုလည်းဖိတ်လို့မရဘူးလို့နားတယ်ပေါ့။အခုကတော့ဆက်ကဆောက်ရဲ့အတန်တွေကိုပြောမယ်။ဆက်ကဆောက်ကိုစားပြုတဲ့သူတွေကိုဖိတ်တာကလည်းဒါဆက်ကဆောက်ဖိတ်တဲ့သဘောနဲ့အတူတူပါပဲ။အဲ့တော့ဒီအာဆီယံနေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာတွေကိုပြေလည်အောင်ကြိုးပမ်းတဲ့နေရာမှာဂျားနေမှုပေါ့နော် neutrality ကိုလည်း view ဆိုင်စေခြင်းနဲ့ဒီလိုဂျားနေမှုကို view မဆိုင်ဘူးဆိုလို့ရှိရင်လည်းကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာတွေကိုပြေလည်အောင်ဖြေရှင်းဖို့အကူအညီပေးတဲ့အခါမှာအနောက်ရှက်ပေါ့နော်ဖြစ်နိုင်တယ်အကူအညီဖြစ်မှာမဟုတ်ဘူးအဲ့တော့ဒီအချက်ကိုလည်းကျွန်တော်တို့လေ့ထားပြီးတော့စဉ်းစားဖို့ကိုလည်းကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ်
ထိုင်းနိုင်ငံဝန်ကြီးချုပ်ကမြန်မာအရေးကိုကင်တွယ်ဖြေရှင်းဖို့ဆောင်ရွက်ရာမှာထိုင်းနိုင်ငံကဦးဆောင်မယ်လို့ပြောကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီးလာရှိုးလေကြောင်းတိုက်ခိုက်မှုများကြောင့်သေဆုံးခဲ့ရသူများရဲ့မိသားစုများကို MNDAA ထောက်ပံ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘားလာ9ရက်နေ့မနက်9နာရီမှာလာရှိုးမြို့လေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိသူများအားဆေးရုံသို့သွားရောက်ကြည့်ရှုစစ်ဆေးပြီးတဲ့နောက်သေဆုံးသူ3ဦးနေအိမ်များသို့သွားရောက်ခဲ့ပြီးတော့နှစ်သိမ့်အားပေးကာထောက်ပံ့ကူညီမှုများပေးခဲ့တယ်လို့ MNDAA မှသတင်းထုတ်ပြန်ပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့သူမိသားစုတစုစီတိုင်းကိုငွေကျပ်15သိန်းစံတအိတ်နဲ့စားသုံးစီတဘုံစီပြီးခဲ့တယ်လို့သိရပါတယ်။ပြည်သူ3ဦးသေဆုံးပြီးတော့အရက်သား100နေပါထိခိုက်ဒဏ်ရာရရှိခဲ့တဲ့လေကြောင်းတိုက်ခိုက်မှုများဖြစ်ပွားရာနေရာများသို့အလင်းအမြန်သွားရောက်ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းများနဲ့ဆုံးရှုံးမှုမများစေရန်လှုံ့ဆော်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတပိတ်ချင်းမြို့နယ်မှာရှိတဲ့ကြေးရွာ6ရွာအားစံအိတ်အပိုင်း300နဲ့ငွေသားကျပ်သိန်း500 MTY PDF မာတီလူဒန်းတဲ့တင်ကိုတင်ပြပေးပါမယ်။တပိတ်ချင်းမြို့နယ်မှာရှိတဲ့ကြေးရွာ6ရွာအားစံအိတ်အပိုင်း300နဲ့ငွေသားကျပ်သိန်း500မာတီလူဒန်းခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှအောက်တိုဘာလ9ရက်နေ့မှာတင်ထုတ်ပြန်ပါတယ်။တပိတ်ချင်းမြို့နယ်မှာရှိတဲ့ဝတ်တီကြေးရွာ၊ဖက်ရှိကြေးရွာ၊ကွင်း30ကြေးရွာရည်ထွက်ကြေးရွာ၊လိတ်ကြကြေးရွာနဲ့လက်ပံပြန့်ကြေးရွာတို့မှာလက်တလုံးလိုအပ်ချက်ရှိတဲ့အခြေခံလူဒန်းစားအိမ်အောင်စုတစုလျင်စံ9ပြည်နဲ့ငွေသား9000ကျပ်နှုန်းပေးအပ်လူဒန်းသွားရန်လှုံ့ဆော်လျက်ရှိတယ်လို့သိရပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအနေဖြင့်တပိတ်ချင်းမြို့နယ်မှာရှိတဲ့အခြားသောကြေးရွာများမှာအခြေခံလူအပ်ချက်ရှိတဲ့အိမ်အောင်စုများအားဆက်လက်လူဒန်းနိုင်ရန်စ조사ပေါ်ဆောင်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီတာစီမျိုးဗိုလ်ချုပ်ကြေးရုပ်ကိုစစ်တပ်ကဖျက်ဆီးပြီးတော့ရွှေ့ယူသွားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းတာစီမျိုးဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုနဲ့ဗိုလ်ချုပ်ရင်ပြင်ကိုအော်တိုဘာလ9ရက်နေ့မနက်တနားရီဝန်းကျင်မှာမိခေါ်ကားများဖြင့်ဖျက်ဆီးပြီးတော့ရုပ်ထုကိုတည်ဆောင်သွားကြောင်းဒေသတရင်များအရာသိရပါတယ်။စစ်တပ်ကဖျက်ဆီးတည်ဆောင်ချိန်မှာတာစီမျိုးကိုမီးဖြတ်ထားပြီးတော့ဗိုလ်ချုပ်ကြေးရုပ်ကိုစစ်ကားဖြင့်ခမာရ419တဲကိုတည်ဆောင်သွားကတည်ဆောင်ပြီးချိန်မနက်4နာရီမှာမီးပြန်ပေးတယ်လို့သိရပါတယ်။တာစီမျိုးစီတာပန်းချံဝင်းအန်နီမိတီလာတောင်ကြီးကားလမ်းမဘေးမှာအလျား63ပေအနံ58ပေရှိတဲ့ရင်းပြင်မှာအလေးချိန်ကြေးချိန်ပိတ်တာ450အမြင့်9ပေရှိတဲ့ဗိုလ်ချုပ်အောင်ဆန်းကြေးရုပ်ထုကို2019ခုနှစ်ဇန်နဝါရီလ4ရက်နေ့မှာစိုက်ထုတ်ခဲ့ပြီးတော့ကြေးရုပ်ဖွင့်ပွဲအခမ်းအနားကို104နှစ်မြောက်ဗိုလ်ချုပ်အောင်ဆန်းမွေးနေ့2019ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလပီမူကုံမြို့နယ်ပြည်သူများထံ NUG ရဲ့ပံ့ပိုးမှုဖြင့်စစ်တရင်လွှာဖြန့်ဝေတဲ့တရင်ကိုတင်ပြပေးပါမယ်။တော်လှန်ရေးတပ်တွေထိန်းချုပ်ထားတဲ့မန္တလေးတိုင်းမူကုံမြို့နယ်ပြည်သူများထံကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီစဉ်ပံ့ပိုးမှုဖြင့်စစ်တရင်လွှာတွေဖြန့်ဝေပေးလျက်ရှိတယ်လို့ပကဖအတန်ကဖော်ပြထားပါတယ်။ ပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့စူးမှုနေမြေအတွင်းမှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်တော်လှန်ရေးနဲ့ပတ်သက်တဲ့ဖြစ်ပေါ်တိုးတက်နေမှုတွေကိုဒေသခံပြည်သူတွေအချိန်နဲ့တပြေးညီသိရှိနိုင်စေဖို့သတင်းအချက်အလက်တွေပုံမှန်ရရှိနေစေဖို့စစ်သတင်းလွှာတွေကိုအပတ်စဉ်ထုတ်ဝေဖြန့်ချီနေတာလို့ဆိုပါတယ်။လက်ရှိမှာ၎င်းစစ်သတင်းလွှာတွေကိုမိုးကုတ်မြို့နယ်ပြည်သူများထံအပတ်စဉ်စောင့်ရေးနေရကစတင်ဖြန့်ဝေနေတယ်လို့သိရပါတယ်ခင်ဗျာ။ဆလပီအော်တိုဘားလာတရနေ့မှ9ရက်နေ့အထိနိုင်ငံတဝန်းအကြမ်းဖက်ဆေးအုပ်စုကအမျိုးသမီးနဲ့အမျိုးသားစုစုပေါင်း9ဦးကိုနှွေဦးတော်လိုင်းရင်းနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့ပြီးမန္တလေးတိုင်းမှာ9ဦးဖြစ်အများဆုံးဖမ်းဆီးခံခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံရေးကြီးသားများကူညီဆောင်ရှောက်ရေးအသင်းမှကောက်ယူထားတဲ့သတင်းချက်လက်များအရ2024ခုနှစ်အော်တိုဘားလာတရနေ့မှ9ရက်နေ့အထိနိုင်ငံတဝန်းမှာအကြမ်းဖက်ဆေးအုပ်စုကအမျိုးသမီး2ဦးနဲ့အမျိုးသား9ဦးစုစုပေါင်း9ဦးကိုနှွေဦးတော်လိုင်းရင်းနဲ့ဆက်ဆက်ပြီးတော့ဖန်စီထိမ့်သိမ့်ခဲ့ပြီးမန္တလေးတိုင်းမှာ9ဦးဖြစ်အများဆုံးဖန်စီခံခဲ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်အဆိုပါကာလအတွင်းနိုင်ငံတော်မှရှိတဲ့စစ်အုပ်စုရဲ့လက်အောက်ခံတရားရုံးများမှမတရားပုံမှများဖြင့်ထောင်ဒဏ်ချမှတ်ခံထားရပြီးတော့အချင်းထောင်များမှာထိမ့်သိမ့်ခံနေရဆဲအမျိုးသမီး4ဦးနဲ့အမျိုးသား15ဦးစုစုပေါင်း19ဦးရှိပြီးတော့အဆိုပါအရေးအတွက်မှာအသက်16နှစ်အောက်ထောင်ဒဏ်ချမှတ်ခံထားရသူ2ဦးပါဝင်ကထောင်ဒဏ်ချမှတ်ခံရသူ19ဦးမှာစကိုင်းတိုင်းမှဖြစ်တယ်လို့သိရပါတယ်။၎င်း19ဦးမှာအများစုမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်ဖြင့်ချမှတ်ခံရကထောင်ဒဏ်10နှစ်နဲ့အထက်ချမှတ်ခံထားရသူ4ဦးထောင်ဒဏ်တသက်တကျွန်းချမှတ်ခံထားရသူ2ဦးနဲ့တည်ဒဏ်ချမှတ်ခံထားရသူ2ဦးပါဝင်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်ဒီနေ့မနက်အတွက်နောက်ဆုံးအစီအစဉ်အနေနဲ့တော်လိုင်းရေးတီဂီတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ရွေဦးတေးတီခန့်များကတင်ဆက်ထားတဲ့ပြည်သူဝန်တန်းလို့အမည်ရတဲ့တေးတချင်ကိုနားဆင်ကြရမှာပဲဖြစ်ပါလိမ့်ရှင်။ Long may life be green ရင်ထဲမှာမဲလေ။မတရားကိုချစ်တဲ့ဆိုတာငါတို့သိတယ်။ So don't let the green down way ကြောင်နေချင်းငါတို့အခါခါသိရလိမ့်မယ်သူတို့တော့တာမတရားတဲ့ဥစဉ်ငါတို့လိုက်နာစရာမလိုဘူးလေအာမတရားနဲ့ထောက်ကိုင်းမှုကိုငါတို့ညှင်းဆန်ရင်ငါတို့အရိုးတွေခွဲလွဲလို့ဒီအာနာစင်တာအချိန်ချင်းဆွဲခဲ့ပြီ Oh yeah ရေဆိုးငယ်ချင်းငါတို့အားလုံးကတိုင်းပြည်ရဲ့သူရဲ့ကောင်းစင်မှာသူတို့ထောက်တာမတရားတဲ့ဥပဒေဒီစံဘောကတို့ဝတ်တရားလေအာတမတရားရဲ့ချောက်ကိုင်းမှုကိုငါရောစားခြင်းငါတော့ဟာဒီလူကိုကူစားပေးဖို့အနာယူလို့ဝေနာကူစားဖို့မဟုတ်ဘူးငါတော့ဟာဒီလူကိုကဲစားပေးမယ်ဖို့စစ်လူလိုဝါရာမိုင်းတိုင်းဖို့
ကြောက်တဲ့ဘက်ကိုလိုက်ခဲ့လမ်းပြောင်းနေတာလားငငယ်ချင်းမှန်တဲ့အရက်ကိုဥတီလျှောက်ခဲ့ဥတီတစ်ခေါက်တည်းငါတို့တွေ့ဤသွားလို့လုံအောင်ဖြစ်တွေ့တွေ့ဆက်မ88ငါတို့နိုင်မှာ21အတလည်းတက်လည်းလည်းလည်းလည်းတီးစပင်းကအန်လည်းချိန်မင်းဆိုမင်းညပြင်းတက်ဖြစ်ရင်ပိုကနဲ့ဆိုတော့ကမန်စိန်ကြီးစံတဲ့မိကုန်းငွေတွေနဲ့နဲ့ဆိုတွေဝိုင်းပြီးရက်ပြီးလဲဒီတွေ့တော်လိုက်ရေးပ
ါဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ92.6 MHz 7.3 MHz ညပိုင်း၈နာရီခွဲမှာ95.1 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။